တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေလက်တလောအရှိန်မြင့်နေချိန်မှာပဲထိုင်ဝမ်ကအရှိတောင်ကမ်းရိုးတန်းမှာဒီကနေ့လက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတော့စီးရဲလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ပန်တောင်ခရိုင်မှာလုပ်တဲ့ဒီစီးရဲလေ့ကျင့်မှုတွေဟာတရုတ်ကထိုင်ဝမ်ချွန်းအနီးတဝိုက်တိတ်မကြခင်ကလက်နက်ကြီးသုံးစီးရဲလေ့ကျင့်တာကိုတုံ့ပြန်နေနေနဲ့တိုက်ခိုက်မှုတွေဖြစ်လာရင်အသင့်အနေထားပြန်ထားနိုင်မှုဖြစ်တယ်လို့ထိုင်ဝမ်အစိုးရအရာရှိတွေကပြောပါတယ်။ထိုင်ဝမ်စစ်တပ်အနေနဲ့တရုတ်ရဲ့ရန်လုံမှုတွေကိုကင်တွဲဖို့အတွက်အသင့်ဖြစ်ဖို့လိုတယ်လို့ထိုင်ဝမ်စစ်တပ်အမှတ်ရှိကိုကဲဌာနပြောခွင့်ရကပြောပါတယ်။တရုတ်အစိုးရကလည်းထိုင်ဝမ်ကျွန်းနီးစီးရဲလက်ချက်မှုတွေတိုးလှုပ်သွားမယ်အကြောင်းတနင်္လာနေ့ကပြောဆိုစလို့ကမ္ဘာကုန်သွယ်အခရာချတဲ့ထိုင်ဝမ်ရေလက်ချမ်းမှာတင်းမောတွေနဲ့လေကြောင်းဖြတ်တန်းသွားလာမှုတွေတိတိတသားထိခိုက်နေရတဲ့အပြင်ဒေသရင်းပဋိပက္ခတိုးလာမယ်အရေးစိုးရိမ်နေကြတာဖြစ်ပါတယ်။